ကဘာတော်မှာကိုဗစ် -19 ရောဂါကူးစက်ခံသူအရေအတွက်ဟာ94သန်းခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကဒီနေ့မနက်အစောပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကရောဂါကူးစက်ခံသူအများဆုံးဖြစ်ပြီးကူးစက်သူစုစုပေါင်း 23.8 သန်းရှိပါတယ်။အိန္ဒိယတော့အိန္ဒိယနိုင်ငံက10သန်းခွဲနဲ့ဒုတိယဘရဇိုးနိုင်ငံက 8.4 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီခိုင်မှာတော့ဗိုင်းရပ်ကူးစက်ခံသူတသန်းကျော်သွားပြီဖြစ်ပြီးတော့ကူးစက်သူတသန်းကျော်တဲ့ပထမဆုံးခရိုင်ဖြစ်လာပါတယ်။ကူးစက်သူရေအတွက်တသန်းကျော်သွားတဲ့အတူကူးစက်မှုအလွန်လင်မြန်တဲ့ဗြိတိန်ကဗိုင်းရပ်မျိုးပိစကွဲကိုခရိုင်ထဲမှာဖြစ်ပေါ်နေတယ်ဆိုတာကိုလည်းအတည်ပြုလိုက်ပါတယ်။အလီခိုင်မှာတွေ့ရှိတဲ့ဗြိတိန်ကဗိုင်းရပ်မျိုးပိစကွဲကပြဿနာပေးနေတာဖြစ်ပြီးတော့ဗိုင်းရပ်ကြောင့်လူပေါင်း 8,500 ကျော်ဆေးရုံတက်နေရတဲ့အတွက်အလီခိုင်ရဲ့ဂျမအီစောင်းဆောင်မှုစနစ်ကလည်းအတော်လေးကိုချိနဲ့နေပြီဖြစ်တယ်လို့ခရိုင်ဂျမအီဌာနညင်သာရေးမှူးဒေါက်တာဘာဘရာဖာရာကအကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒါပြင်အလီမျိုးမှာဗိုင်းရပ်ကြောင့်ဆေးရုံတက်နေရတာတွေနဲ့တည်ဆုံးတာတွေဟာပြီးခဲ့တဲ့နွေရာသီကထက်ကို၅ဆလောက်ပုံများလာနေတယ်လို့လည်းသူမကပြောပါတယ်။နော်ဝေးနိုင်ငံမှာတော့ဖိုင်ဇာကထုတ်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နောက်တကြီးပိုင်းတွေက25ယောက်ကျော်တည်ဆုံးသွားတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်။ဒီပြေဆုံးသွားတဲ့သူတွေဟာကျမကြီးအရလဲအခြေခံစိုးရိမ်စရာအခြေအနေတွေရှိထားပြီးသားဖြစ်တယ်လို့နော်ဝေးကျမကြီးဌာနကပြောပါတယ်။ဗြိတိန်နိုင်ငံအနောက်တောင်ပိုင်းမှာတော့အသက်80နဲ့အထက်သက်ကြီးပိုင်းတွေဟာဆောင်းစူရီမြို့ကတက်တန်း800ကျော်ရှိတဲ့ဘုရားကျောင်းမှာကိုဗစ် -19 ကာကွယ်ဆေးတွေကိုထိုးခဲ့ကြပါတယ်ခင်ဗျာ။